မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့သနားပြပွဲတွေအတွင်းသတင်းသမားတွေဖမ်းဆီးခံရထိခိုက်ဒဏ်ရာရတဲ့အပေါ်သတင်းဌာနတွေနဲ့အဖွဲ့အစည်းတွေကသတိပေးနေပါတယ်။သနားပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းနေတာကိုသတင်းယူနေစဉ်ဖမ်းဆီးခံရတဲ့ AP သတင်းဌာနကတပ်ပုတ်ဆရာကိုသိန်းစောကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်ပြည်တော်စုဝါရှင်တန်ခြေစိုက်အမျိုးသားသတင်းတော်အသင်းကတောင်းဆိုလိုက်ပါတယ်။ဖမ်းဆီးရယူခံရတဲ့သတင်းတော်ကိုသိန်းစောရဲ့ဘေးကင်းလုံခြုံရေးအတွက်လည်းစိုးရိမ်ကြောင်းသတင်းတော်အသင်းဥက္ကဋ္ဌလီဆာနီကိုမက်သျူးစ်နဲ့ AP သတင်းဌာနကတာဝန်ရှိသူတူဖြစ်တဲ့အန်ဂျယ်လာဂရယ်လီကီယန်တို့ကလည်းကြတဲ့ပရင်းနဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းသမားတွေကုတာဝန်ကိုထမ်းဆောင်နေတာကိုဖန်စီအေးအေးယူတာဟာလက်ခံနိုင်စရာမရှိကြောင်းနဲ့အ мян ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။ VOA American တန်ကလည်းမန္တလေးမြို့မှာသတင်းယူနေစဉ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခတ်မှုကြောင့် VOA သတင်းတော်တူပါဒဏ်ရာရခဲ့တဲ့ပေါ်ပြစ်တင်ရှုတ်ချခဲ့တာပါ။ဒီမိုကရေစီစနစ်မှာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာသတင်းစီးဆင်းမှုတွေရှိရမှာဖြစ်ကြောင်းလဲ VOA ယာယီညွှန်ကြားရေးမှူးယိုလန်ဒါလိုပတ်ကထုတ်ပြန်ကြေညာမှာပြောဆိုထားပါဗျ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးမြှင့်လာနေချိန်မှာသတင်းသမားတွေကိုဖမ်းဆီးအရေးယူတာပြစ်မှတ်ထားတာတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းကလည်းသတိပေးထားပါဗျ။